မန္တလေးတိုင်းမြို့ခေါ်ပြင်ဦးလွင်မြို့နယ်ညောင်နီချေးရွာကရင်တွေကိုအမှတ် 958 ဆက်လို့ရေးအင်ဂျင်နီယာတပ်ခွဲကဒီနှစ်ဇန်နဝါရီ28ရက်နေ့မှာအင်အားသုံးဖယ်ရှားလိုက်ပါတယ်။ခုတော့ရွာသားတွေဟာဒုက္ခသည်စခန်းမှာနေထိုင်နေရပြီးအထက်အဖွဲ့အစည်းတွေကိုဒီအကြောင်းတင်ပြပေမဲ့အကြောင်းမထူဘူးလို့ပြောကြပါတယ်။ညောင်နီချေးရွာဟာဗိုလ်ချုပ်တွေနဲ့မိသားစုဝင်တွေပိုင်တဲ့အင်ကြီးအင်ကောင်းတွေရှိတဲ့ဗိုလ်ချုပ်ကုန်းမျက်နှာချင်းဆိုင်မှာရှိပါတယ်။ရွာသားတွေက2017ဆနစ်တီတီးစားကုန်ပေးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာအခွန်ပေးဆောင်တာကိုလက်မခံတော့တဲ့အပြင်ပိတ်နဲ့ကျူးကျော်မှုနဲ့ရွာသားတွေတရားစွဲဆိုခံရရုံမကဒုက္ခတွေအဖြစ်နဲ့ပါနေထိုင်နေရတာပါဖိရှားခံရတဲ့နေရာမှာအဆောက်အဦတွေတောင်ဆောက်လုပ်နေပြီလို့ဒုက္ခတွေစခန်းရောက်သွားတဲ့ဦးကြည်မောင်ကပြောပါတယ်
တို့ကတော့ဒုက္ခတွေစခန်းထဲမှာပဲခင်ဗျသူချပေးတာမို့သူများအကွက်ထဲမှာတောင်းပြီးတော့ခဏနေနေရတယ်ခင်ဗျသူတို့တင်းသွားတဲ့အကွက်ရဲ့ဘေးမှာစားခြင်းအကွက်ရှိရလေတောင်းပန်ပြီးနေရတာပေါ့ဘိုးရင်အခုမိုးကတဲ့နဲ့ပဲနေနေရတာပေါ့အမှုတော်မပြီးသေးဘူးသူတို့ကအခုအစာဦးတွေပါတောင်စောက်ထားပြီစားတင်းနဲ့မရဘူ
းအခုညီပေးသူတွေရှိပေမဲ့ရေရှည်မပေးနိုင်တော့တာမို့ဥယျာဉ်ချမြေနဲ့တောင်သူလူသူတွေဟာစောက်ရနေရတဲ့အတွက်ကြုံညာလွတ်ကင်နေရတယ်လို့လည်းပြောပါတယ်
ဒီနေ့ဒီအဖွဲ့တို့ဖွဲ့စည်းပေါင်းစုံကနေပြီးတော့အလူငွေလေးပါလေးစမ်းလို့ပါလို့ခုထားတော့ဟောစာဒါတော့မပို့နိုင်တော့ဘူးတော့အခုတော့ကြောက်ကိုနေစားထွက်လုပ်စားပေါ့
စစ်အစိုးရလက်ထက်2006 2009ခုနှစ်လောက်မှာအာဏာပိုင်တွေကနင်နာခြင်းဆိုပြီးတေကအတွက်ကြတသိန်းအဓမ္မပေးပြီးလက်မခံရင်ဖမ်းခံရမယ်လို့ချင်းချောက်တာမို့တောင်သူတွေကကြောက်လို့လက်ခံရတဲ့အမှုလည်းဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာရောဘယ်လိုရှိပါသလဲညောင်နီချေးရွာအမှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှင်တော်ရွတ်နုအောင်က
ဆိုရတဲ့မှာလဲကျမတို့အချင်းချင်းစာတွေတင်ထားတယ်ဘာမှအခုချိန်ထိစီစဉ်ဆောင်ရွက်မပေးသေးတာပေါ့တလပိုင်း28ရက်မှာအိမ်တွေရောမြေတွေရောအကုန်လုံးဝင်ဖြည့်စီးပြီးတော့ဖြိုပစ်လိုက်တာအာဏာအလွဲပြောင်းကာလဆိုတော့ယတနာအကြီးကြီးမတက်အောင်လို့ဆိုပြီးတော့တက်နိုင်တဲ့များတင်းနဲ့ဖြည့်စီးတာကိုခံလိုက်ရတာပစ္စည်းဆိုတာတစ်ခုမှယူခွင့်မရှိဘူးအိမ်ထဲမှာရှိတဲ့လူတွေကိုအရင်ရိုက်ထုတ်ပြီးမှအင်းလူဖြစ်စီလိုက်တာဆိုတော့လုံးဝကိုဘာမှယူခွင့်မရှိတဲ့အခြေအနေဖြစ်သွားတာ
ဥပဒေလုံထုံးလုံနီးအတိုင်းဆိုရင်တရားရုံးကအမိချမ်းမမှဖယ်ရှားရမှာဖြစ်ပေမဲ့ညောင်နီရွာသားတွေကတော့
ပလာအကူငါရှိတက်ကနေပြီးတော့မှအဲညောင်နီရွာသား28ယောက်ကိုလေးလေးခွန်ကျူးကျော်တယ်ဆိုပြီးတော့တရားစွဲထားတာအမှုကမပြီးသေးဘူးတရားရုံးရဲ့အမိန့်ပါမှကျမတို့ရွှေ့ပြောင်းတဲ့ကိစ္စတွေကိုစီစဉ်လို့ရတယ်ဆောင်ရွက်လို့ရတယ်ဒါပေမဲ့အခုကတော့တရားရုံးရဲ့အမိန့်ပါတခုမှမပါဘဲနဲ့အိမ်ကြီးအကုန်လုံးဖျက်ပစ်လိုက်တာစုစုပေါင်းအိမ်ဖျက်စီးခံရတာ29လုံးမိသားစုက28ဦးလူဦးရေက128ယောက်နေစရာထိုင်စရာမရှိတဲ့အတွက်ဒုက္ခတွေစခန်းမှာနေနေရတာပေါ့
မြေသိမ်းရာသိမ်းမှုတွေလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင့်တို့ရွေးနုအောင်ပြောသွားတာပါရှင်